ဂျပန်ပင်လယ်ပြင်တဲ့စနေနေ့ဆောင်းပိုင်းကျရောက်တဲ့မြောက်ကိုရီးယားရဲ့နောက်ဆုံးဒုံးကျည်စမ်းသပ်မှုနဲ့ပတ်သက်ပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတင်ပြခဲ့တယ်လို့သမ္မတအင်ဒူကပြောပါတယ်။သမ္မတရုံးကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့ဒီကိစ္စကိုသမ္မတထရမ့်အစိုးရအဖွဲ့ကတိထားပြီးဖြစ်တယ်လို့ပဲဖော်ပြထားပါတယ်။မြောက်ကိုရီးယားမြို့တော်ပြည်ရောမြောက်ဖက်ကနေတက်တင်းတက်ဒုံးကျည်စမ်းသပ်ပစ်လို့မှုတစ်ခုကိုလုပ်ခဲ့တယ်လို့တောင်ကိုရီးယားရုံးကသတင်းမှာဖော်ပြထားပါတယ်။ American Pacific Data တက်မဟာကတမဟူဒေးဗစ်ဘန်ဟမ်ကတော့တက်တင်းတက်ဒုံးကျည်ကိုပုံချောင်းလေတဲ့စခန်းသားကနေပြစ်လုခဲ့တာဖြစ်ပြီးမြောက်ကိုရီးယားပိုင်တဲ့ data ပဲမှာပဲတက်ရောက်ခဲ့တာဖြစ်ကြောင်းပြောပါတယ်။ဒီဒုံးကျည်ဟာမြောက်အမေရိကတိုက်တဲ့အနေနဲ့မရှိနိုင်ဘူးလို့ NORAD မြောက်အမေရိကလေကြောင်းကာကွယ်ဌာနချုပ်ကစစ်ဆေးတွေ့ရှိခဲ့တယ်လို့လည်းဘန်ဟမ်ကပြောပါတယ်။ဒီဒုံးကျည်ကို data ဆန်တော်ချိန်စနေနေ့မနေ့မှာပြစ်ခတ်ခဲ့တာဖြစ်ပါတယ်။ American နိုင်ငံခြားရေးဝန်ကြီး Rex Tillerson မြောက်ကိုရီးယားအရေးကုလသမဂ္ဂအထူးအစည်းအဝေးမင်းကပြောပြီးနိုင်ပိုင်းအတွင်းမှာပဲအခုလိုဒုံးကျည်တိုက်ခတ်မှုဖြစ်ပွားခဲ့တာဖြစ်ပါတယ်။ဝန်ကြီးတလဆင်ကမြောက်ကိုရီးယားကိုသူ့ရဲ့နျူကလ িয়ার အစီအစဉ်တွေဆက်လွတ်လာတဲ့အထိ PR တိုးပြီးတော့ပေးဖို့အတွက်တောင်းဆိုခဲ့တာပါ။